ရန်ကုန်တိုင်းချင်းမြတိုင်းမြို့နယ်တွင်တနင်္ဂနွေနေ့မနက်ပိုင်းကဆရနာတိမ်မှုဆန့်ကျင်ဆန္ဒပြပွဲကိုလုံခြုံရေးတပ်ဖွဲ့ကကားနဲ့ဝင်တိုက်ပြီးတဲ့နောက်လက်နက်မဲ့ရဲသားတွေကိုကြီးအစ်စ်နဲ့ပြစ်ခတ်ခဲ့တဲ့လို့ရအပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအပြင်းထန်ဆုံးဖြစ်တင်ရှုတ်ချလိုက်ပြီးဖမ်းထတဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးဖို့လဲစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်
Killing of peaceful demonstrators violates the fundamental human rights, freedom of expression, and the rights of.
ငြိမ်းချမ်းစွာဆန္ဒပြသူတွေကိုတပ်ဖြတ်မှုဟာအခြေခံလူ့အခွင့်အရေးကိုချိုးဖောက်မှုလွတ်လပ်စွာပြောဆို권နဲ့ငြိမ်းချမ်းစွာစုဝေး권ကိုချိုးဖောက်မှုဖြစ်သလိုထိမ့်သိမ့်သိမ့်သိမ့်ရှိဖို့နဲ့ဆွေးနွေးချဖို့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုရှင်းရှင်းလင်းလင်းအခန့်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလက်တင်ခံနိုင်စရာမရှိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်ရာမာနက်သန်ဘာလာခရစ်ရှနန်ကလည်းပြောပါတယ်အရက်သားတွေအပေါ်အကြမ်းဖက်နေတာတွေကိုရပ်ပြီးကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့လဲကုလသမဂ္ဂကတောင်းဆိုထားပါတယ်ရှင်